ကျန်ကိုရီးယားကဒီမိုကရေစီလူလူပူးပေါင်းပါဝင်မှုနဲ့အပြောင်းလဲဖော်ဆောင်မှုတို့ရဲ့ခရီးရှိကျန်ကိုရီးယားနိုင်ငံရဲ့တမိုင်းမှာနိုင်ငံရဲ့လူမှုရေးစီးပွားရေးနိုင်ငံရဲ့ပြောင်းလဲတွေနဲ့ပတ်သက်တဲ့နောက်ခံမှတ်တမ်းတွေထဲမှာဆိုရင်စစ်အုပ်ချုပ်ရေးမာရှယ်လောကတစ်ခုအပါဝင်ဖြစ်ပါတယ်ကျန်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းစီကိုခရီးနှင်ခဲ့တဲ့တမိုင်းကိုပြန်ကြည့်မယ်ဆိုရင်ဒုတိယကမ္ဘာစစ်အပြီး1945ခုနှစ်မှာဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တာနဲ့အတူကိုရီးယားကျွန်းဆွဲဟာ38မြင်းမြိုင်အတိုင်းဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့နယ်မြေခွဲခြားသတ်မှတ်ခြင်းကိုခံခဲ့ရပါတယ်1948ခုနှစ်မှာတော့မတူညီတဲ့အစိုးရနှစ်ခုနဲ့တူ Democratic People Republic of Korea မြောက်ကိုရီးယားနဲ့ Republic of Korea တောင်ကိုရီးယားဆိုပြီးနှစ်နိုင်ငံကွဲသွားခဲ့ပါတယ်1948ခုနှစ်မှာတောင်ကိုရီးယားရဲ့ပထမဆုံးသမ္မတဖြစ်ဆွန်မင်းရီကရွေးကောက်ခံရပါတယ်အောက်ဆုံးမှုအစောပိုင်းကာလတွေမှာဒီမိုကရေစီဆန်ခဲ့ပေမဲ့လည်းနောက်ပိုင်းအာဏာရှင်ပုံစံအတိုင်းတိတိတသားပြောင်းလဲအုပ်ချုပ်ခဲ့ပြီးအကျင့်ပြတ်ချစားမှုတွေရွေးကောက်ပွဲမတမာမှုတွေနဲ့အတူ1960ခုနှစ်မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေကြောင့်ရှာရူကနှုတ်ထွက်ပေးခဲ့ရပါတယ်ဒါပေမဲ့လည်း1961မှာပက်ချုံဟီဦးဆောင်တဲ့စစ်တပ်အာဏာသိမ်းမှုကနေတဆင့်တောင်ကိုရီးယားရဲ့နိုင်ငံရေးလွတ်လပ်ခွင့်တွေဟာတင်းတင်းကြပ်ကြပ်ထိန်းချုပ်ခံခဲ့ရပါတယ်1982ခုနှစ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးအဲ့ဒီကာလတွေကိုတောင်ကိုရီးယားရဲ့အမောင်ခေလိုတောင်ခေါ်စမတ်တွင်ခဲ့ကြပါတယ်။1989ခုနှစ်မှာဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့အတူသတင်းအချက်အလက်ဖျက်တောက်တာတွေလုပ်ခဲ့ပါတယ်။1989ခုနှစ်ပတ်ချုံဟီလုံခြံခံရမှုအပြီးမှာလဲနောက်ထပ်အာဏာသိမ်းမှုနဲ့အတူ1980ခုနှစ်မှာချန်ဒရဝန်အာဏာရခဲ့ပါတယ်။ဒီလိုအခြေအနေတွေမှာပဲ1980မှာဒီမိုကရေစီလှုပ်ရှားမှုအနေနဲ့တောင်ကိုရီးယားနိုင်ငံရဲ့အကြီးမားဆုံးလူမှုအုံကြွားမှုကြီးဖြစ်တဲ့ကွမ်ဂျူအရေးခင်ဖြစ်လာခဲ့ပြီးဒီမိုကရေစီအရေးလှုပ်ရှားကြသူတွေဟာပြင်းပြင်းထန်ထန်ဖိနှိပ်ခံခဲ့ရပေမဲ့လည်းတိုင်းပြည်ကိုဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်အရေးပါတဲ့အပြောင်းအလဲတစ်ခုဖြစ်လာစေခဲ့ပါတယ်ဒါကြောင့်1989ခုနှစ်မှာပြုပြင်ပြောင်းလဲမှုတွေကိုစတင်လုပ်ဆောင်ခဲ့ပြီးဒီမိုကရက်တစ်အင်စတီကျူရှင်တွေနဲ့မူဝါဒတွေကိုစတင်ပုံဖော်လာခဲ့ပါတယ်။အဲဒီ1992ခုနှစ်ကစတင်ပြီးအခုချိန်ထိတောင်ကိုရီးယားဟာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရအုပ်ချုပ်မှုအောက်မှာပဲရှိခဲ့ပြီးအစိုးရရဲ့ဦးဆောင်မှုနဲ့ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လူအခွင့်အရေးကိုတန်ဖိုးထားပြီးလေးစားလိုက်နာမှုဒီမိုကရေစီအင်စတီကျူရှင်တွေခိုင်မာအားကောင်းလာမှုဒီမိုကရေစီအတွက်အရေးပါတဲ့လွတ်လပ်ပြီးတရားမျှတတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးနဲ့အတူလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေပုံမှန်ကျင်းပပြီးအစိုးရကိုရွေးကောက်တင်မြှောက်မှုတို့ဟာတောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုနှစ်ပေါင်း40ကျော်ကာလမှာတဆင့်ပြီးတဆင့်ခိုင်မာစွာရင်သန်စေခဲ့ပါတယ်ပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာတော့တောင်ကိုရီးယားသမ္မတယွန်းဆွတ်ယိုကရုံးမြင့်တန်းကြားမိန်ကွန်းကနေနိုင်ငံတော်ကိုမြောက်ကိုရီးယားနဲ့မြောက်ကိုရီးယားကို၆ခံတဲ့အင်အားစုရဲ့ချင်းချောက်မှုရှင်ကနေကာကွယ်ဖို့အတွက်ဆိုတဲ့အကြောင်းပြချက်နဲ့ရုပ်တရက်အရေးပေါ်စစ်အုပ်ချုပ်ရေးကိုကြေညာခဲ့ပါတယ်။စစ်အုပ်ချုပ်ရေးဥပဒေဆိုတာအရက်ဘက်အာဏာပိုင်အုပ်ချုပ်ရေးအဖွဲ့တွေကနိုင်ငံကိုလေပတ်အောင်အုပ်ချုပ်နိုင်စွမ်းမရှိတော့တဲ့အရေးပေါ်အခြေအနေမျိုးမှာစစ်တပ်ကနိုင်ငံကိုယာယီအုပ်ချုပ်တဲ့ဥပဒေဖြစ်ပါတယ်။စိုးချုပ်ရဲ့ဥပဒေအရလက်ရှိအစိုးရကျင့်သုံးနေတဲ့အုပ်ချုပ်မှုဆိုင်ရာလုပ်ငန်းစဉ်တွေနဲ့ဥပဒေကြောင်းဆိုင်ရာလုပ်ထုံးလုပ်နေတွေအားလုံးကိုဆိုင်ငံ့ပြီးစိုးချုပ်ရဲ့လက်အောက်ကိုလွှဲပြောင်းပေးအပ်ရတာပဲဖြစ်ပါတယ်။စိုးချုပ်ရဲ့ဟာရှားရည်ဆိုပေမဲ့အချိန်အကန့်အသတ်နဲ့မဟုတ်ဘဲလိုအပ်သလိုတက်တန်းထတ်တိုးနိုင်တဲ့အခွင့်အရေးလည်းရှိနေပါတယ်။စိုးချုပ်ရဲ့အောက်ကြောက်သွားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေနဲ့မီဒီယာလွတ်လပ်ခွင့်တွေကစလို့ပုံမှန်နိုင်ငံသားအခွင့်အရေးတွေဟာလည်းကန့်သတ်ခံရနိုင်ပါတယ်။ဒါပေမဲ့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကယ်၍လွှတ်တော်အမတ်အများစုကမဲခွဲကန့်ကွက်မယ်ဆိုရင်အစိုးရအနေနဲ့စစ်အုပ်ချုပ်ရေးဥပဒေကိုပြန်လည်ရုပ်သိမ်းရမှာဖြစ်ပါတယ်။ဒါကြောင့်သမ္မတရဲ့ကြေညာချက်အပြီးနိုင်ပိုင်းအတွင်းမှာအခြေအနေတွေဟာအလျင်မြင်ပဲပြောင်းလဲသွားခဲ့ပါတယ်။တောင်ကိုရီးယားရဲ့အတိုက်အခံဒီမိုကရက်တစ်ပါတီကောင်ဆောင်ကလွှတ်တော်အမတ်တွေကိုလွှတ်တော်မှာစုဝေးကြဖို့ဆော့ဩတိုက်တွန်းမိတဲ့နောက်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကချက်ချင်းပဲပိတ်ဆို့လိုက်ပါတယ်။ဒါပေမဲ့လည်းအတိုက်အခံတွေနဲ့စစ်အုပ်ချုပ်ရေးကြီးညာမှုကိုလက်မခံတဲ့အမတ်တွေဟာလွှတ်တော်ကိုအမြန်ဆုံးရောက်ရှိလာခဲ့ကြပြီးစစ်အုပ်ချုပ်ရေးကြီးညာချက်ကိုရှုတ်သိမ်းမိဖို့ကန့်ကွက်မဲပေးနိုင်ခဲ့ပါတယ်။လွှတ်တော်အမတ်တွေရဲ့မဲခွဲဆုံးဖြတ်မှုကြောင့်ပဲသမရဟာစစ်အုပ်ချုပ်ရေးအမင်းကိုပြန်ရုပ်သိမ်းခဲ့ရပါတယ်။တပြိုင်တည်းထဲမှာပဲလွှတ်တော်အပြင်ဘက်မှလည်းပြည်သူတွေစုယုံပြီးကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ နောက်နေမှာတော့လူတို့ဟာစစ်အုပ်ချုပ်ရေးကြေညာခဲ့တဲ့တမရရွံကိုရှာရူကနှုတ်ထွက်ပေးဖို့စုဝေးဆန္ဒပြတောင်းဆိုခဲ့ကြပြီးလွှတ်တော်အမတ်တွေကလည်းတမရကိုရှာရူကဖြုတ်ချနိုင်တဲ့ပြစ်ချက်တင်ဖို့လွှတ်တော်ကိုအဆိုပြုခဲ့ကြပါတယ်တောင်ကိုရီးယားရဲ့တမရကိုရှာရူကနေဆွတ်ဆွဲဖြုတ်ချတဲ့လုပ်ငန်းစဉ်ကတော့ရိုးရှင်းပြီးအဆင့်30ပဲရှိပါတယ်ပထမအဆင့်အနေနဲ့လွှတ်တော်အမတ်300ရဲက3ပုံ2ပုံဖြစ်တဲ့အနည်းဆုံးအမတ်200ဦးကဆွတ်ဆွဲဖြုတ်ချဖို့အတွက်ထောက်ခံပေးပေးရပါတယ်ဒုတိယအဆင့်ကတော့အတီးပြုတ်ပြီးသွားတဲ့အခါအဖွဲ့ဝင်ကိုဦးပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှတရားခွင်ကျင်းပပါတယ်။တတိယအဆင့်မှာခုံရုံးကတရားသူကြီးအနည်းဆုံး6ဦးကဖြုတ်ချဖို့ထောက်ခံရင်သမရောင်းကိုယာရုကနေဖယ်ရှားခံရမှာဖြစ်ပြီးရက်60အတွင်းရွေးကောက်ပွဲကိုပြန်လုပ်ရမှာဖြစ်ပါတယ်။အကယ်၍ခုံရုံးကအတီးမပြုတ်ခဲ့ရင်တော့သမရောင်းဟာသူ့တာဝန်ကိုဆက်လက်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။ဒါကိုကြည်ချင်းအားဖြင့်အစိုးရဟာတရားဥပဒေရဲ့အထက်မှာမရှိဘူးဆိုတဲ့စည်းမျဉ်းဥပဒေသားကိုဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးအာဏာတွေကိုတီးခြားခွဲဝေထားပြီးဒီအာဏာ3ရက်လုံးဟာတစ်ခုအပေါ်တစ်ခုလွန်မိုးထားပြီးအပြန်အလှန်ထိန်းချုပ်ကျင့်သုံးခြင်းအားဖြင့်အကောင့်တွေပေါ်သွားတာကိုသိရှိနိုင်ပါတယ်။2024ခုနှစ်ဒီဇင်ဘာလ14ရက်နေ့မှာတော့သမရရွှန်းကိုဖြုတ်ချဖို့အစိုးတင်သွင်းမှုအောင်မြင်ခဲ့ပါတယ်။နောက်ဆုံးသိရတဲ့သတင်းတွေအရသမရကိုရှာရုကဖြုတ်ချဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ကြားနာမှုစတင်ခဲ့ပြီးဖြစ်ပြီးသမရရွှန်းဟာလည်းအဂရိလိုက်စားမှုစစ်ဆေးရေးရုံးရဲ့ဖမ်းဆီးမှုကိုခံလိုက်ရပြီးဖြစ်ပါတယ်။အခြေအနေတွေကတော့ရှုပ်ထွေးနေသေးပေမယ့်သမရရွှန်းရဲ့စစ်အုပ်ချုပ်ရေးကြေညာမှုဟာ6နာရီသာကြာမြင့်ခဲ့ပြီးအရေးနေခဲ့ပါတယ်။တန်ဂိုရီးယားရဲ့ဒီအဖြစ်ပြက်ကိုကြည့်မယ်ဆိုရင်ဒီမိုကရေစီရင်ကျက်တဲ့နိုင်ငံတွေမှာလူတအူးတယောက်သို့မဟုတ်အုပ်စုတစုတစ်ဖွဲ့အစရှိသဖြင့်ဘယ်သူကမှဥပဒေပေါင်းကိုကျော်လွန်ပြီးအာဏာအလဲသုံးစားပြုလုပ်လို့မရတာကိုမြင်တွေ့နိုင်ပါတယ်။နှစ်ပေါင်းများစွာအာဏာရှင်စနစ်လက်အောက်ကနေရုံထွက်လာခဲ့ပြီးတဲ့နောက်အာဏာရှင်စနစ်လက်အောက်ပြန်မကျရောက်ကြဖို့အရေးကြိုးစားကြရမှာတန်ဂိုရီးယားပြည်သူလူထုရဲ့စီးလုံးညင်ညွတ်စွာပူးပေါင်းပါဝင်မှုကိုလည်းချီးကျူးဂုဏ်ပြုရမှာဖြစ်ပါတယ်။တဖက်မှာလည်းလူအခွင့်အရေးကိုတံမိုးထားပြီးလေးစားလိုက်နာမှုနဲ့လွတ်လပ်ပြီးတရားမျှတတဲ့စည်းမျဉ်းဥပဒေပေါင်းတွေကိုလိုက်နာတဲ့နိုင်ငံရေး institution တွေအကောင့်မှုကလည်းဒီမိုကရေစီရင်းချက်ခိုင်မာမှုအတွက်အရေးပါတာကိုတွေ့ရနိုင်ပါတယ်။